ဗြိတိန်နိုင်ငံအနေနဲ့ဥရောပတမက္ကကနေခွဲထွက်ဖို့ပြီးခဲ့တဲ့သတင်းပတ်တွင်ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြည်ဝင်းမှာစီးပွားရေးထိခိုက်နေတဲ့အပြင်အဓိကနိုင်ငံရေးပါတီကြီးနှစ်ရက်ကြာမှလည်းထိတ်တဲရင်ဆိုင်မှုတွေကြုံတွေ့နေရပါတယ်။အာနာယကွန်ဆာဗေးတစ်ပါတီအတွင်းမှာရောအတိုက်ခံလေးဘာပါတီနဲ့ပါပြဿနာတွေတက်နေကြပါတယ်။အကြောင်းစုံကိုကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဗြိတိန်နိုင်ငံဟာဥရောပတမက္ကကနေခွဲထွက်ဖို့ပြီးခဲ့တဲ့အပတ်ကဆုံးဖြတ်ခဲ့ပြီးနောက်ပိုင်းစီးပွားရေးအခက်အခဲတွေကြုံတွေ့နေရတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်
။ We all have to reflect on our
စီးပွားရေးအခက်အခဲလာတော့မယ်ဆိုတာကျွန်တော်စိတ်ထဲမှာတန်တရားမရှိပါဘူး
။ဒါကတော့ဒေးဗစ်ကင်မရွန်ကလွှတ်တော်မှာပြောသွားတာပါ။ဒေးဗစ်ကင်မရွန်ကအစိုးရအနေနဲ့အများပြည်သူအသုံးစရိတ်တွေအတွက်ဘဏ္ဍာငွေသုံးစွဲမှုကိုကန့်တတ်တဲ့စည်းမျဉ်းတွေချမှတ်ထားတာကိုပြောင်းလဲဖို့မရှိတဲ့အကြောင်းပြောပြီးအတိုက်ခံလေဘာပါတီခေါင်းဆောင်ဂျာရမီကော်ဘင်ရဲ့ရင်းနှီးမြှုပ်နှံမှုတွေပိုလုံဖို့တောင်းဆိုမှုတွေကိုညှင်းဆိုလိုက်ပါတယ်။ဂျာရမီကော်ဘင်ဟာလူကြိုက်နေတဲ့ကွန်ဆာဗေးတစ်ပါတီရဲ့စီးပွားရေးမူဝါဒတွေကိုပြန်လည်ပြင်ဆင်ဖို့အတွက်ဒေးဗစ်ကင်မရွန်ကိုတောင်းဆိုထားတာပါ။အဲ့ဒီကိစ္စကြောင့်ပဲပြည်ထောင်ပြည်သူတွေဟာအစိုးရရဲ့သဘောထားကိုစန့်ကျင်ပြီး EU ကနေထွက်ခွာဖို့ရွေးချယ်ခဲ့ကြတာဖြစ်တယ်လို့ကော်ဘင်ကပြောပါတယ်။အာနာယကွန်ဆာဗေးတစ်ပါတီဝင်တွေဟာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့နေရာမှာအစားထိုးနိုင်မှုပါတီခေါင်းဆောင်တစ်ကိုရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းတာတွေကိုမနေ့ကစတင်ပြုလုပ်ခဲ့ကြပါတယ်။ဒီကနေ့ကြာသပတေးနေ့နေ့လယ်ချိန်မှာတော့အမည်စင်းတင်သွင်းတာတွေအဆုံးသတ်မှာဖြစ်ပါတယ်။ဒေးဗစ်ကင်မရွန်နေရာကိုအစားဝင်ဖို့အမည်စင်းတင်သွင်းခံရဖို့ရှိနေတဲ့သူတွေထဲမှာEU ကနေခွဲထွက်ရေးလှုပ်ရှားမှုတွေကိုခေါင်းဆောင်ခဲ့တဲ့လန်ဒန်မြို့တော်ဝန်ဟောင်း Boris Johnson ကရှေ့ဆုံးကနေပြေးနေပါဗျ။အလားတူဒီအမည်စင်းထဲမှာပါဝင်လာနိုင်သူတွေကတော့ပြည်ထောင်ဝန်ကြီး Theresa May နဲ့ကျန်းမာရေးဝန်ကြီး Jeremy Hunt တို့ဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအတိုက်ခံ Labour Party ကအမတ်တွေဟာပါတီခေါင်းဆောင် Jeremy Corbyn ကိုအယုံကြည်မရှိတဲ့အကြောင်းလွှတ်တော်မှာအဆိုတစ်ခုတင်သွင်းခဲ့ပါဗျ။ Corbyn ဟာပြည်ထောင်နိုင်ငံ EU အဖွဲ့တွေကနေမခွဲထွက်ဖြစ်အောင်လုံလောက်တဲ့မဲဆွယ်စည်းရုံးမှုတွေမလုပ်ခဲ့ဘူးလို့သူတို့ကဆွဆွဲခဲ့ကြတာပါ။ဒါပေမဲ့ Corbyn ကတော့ယာတူးကနေဆင်းပေးဖို့ညှင်းဆိုထားခဲ့ပါဗျ။အခုလို Labour Party ရဲ့ခေါင်းဆောင် Corbyn ကိုယာတူးကနေနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့ David Cameron ကအခုလိုပြောကြားခဲ့ပါဗျ။
It might be in my party's interest for him to sit there. It's not in the national interest, and I would say, for heaven's sake, man, go.
သူလွှတ်တော်ထဲမှာဝင်ထိုင်နေတဲ့ဟာကျွန်တော်တို့ပါတီအတွက်အကျိုးရှိကောင်းရှိပေမဲ့နိုင်ငံအတွက်အကျိုးမရှိပါဘူး။ကျွန်တော်ကတော့သူ့ကိုတွားပြီးတော့လို့ပဲပြောချင်ပါလေ
။ဒါကတော့မနေ့ကဒေးဗစ်ကင်မရွန်ကဗြိတိရှအောက်လွှတ်တော်မှာပြောသွားတာဖြစ်ပါတယ်။ဒီဘက်ကမှပြည်ထောင်နိုင်ငံအတွက်အဆိုးရွားဆုံးနိုင်ငံရေးအချက်အလက်ကြုံနေရချိန်မှာအတိုက်ခံလေဘာပါတီဝင်တွေဟာကိုယ့်ခေါင်းဆောင်ကိုပြန်ဖြုတ်ချဖို့ကြိုးစားနေကြတာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းအားထုတ်မှုအောင်မြင်မှုရှိမရှိဆိုတာဟာဆန္ဒခံယူပွဲနောက်ပိုင်းပြည်ထောင်နိုင်ငံနဲ့ EU ရဲ့ဆက်ဆံရေးကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်။